ရှင်နေဦးကိုနီခင်ဗျာအခု
ဟုတ်ကဲ့
ရွေးကောက်ပွဲနဲ့ပတ်သက်ပြီးရှင်နေတို့ရောဗာသတင်းများကြားသေးလဲခင်ဗျာ
ဘာတွေပြဿနာတက်တယ်လဲဆိုတော့ဖိအားပေးပြီးတော့ကြိုတင်မဲယူတဲ့ကိစ္စတွေပြဿနာတက်တယ်ဥပမာလွိုင်းလဲမှာဆိုရင်ကြိုတင်မဲကိုကိုမဲအပေါ်မှာကိုနာမဲကိုကိုရေးခိုင်းတဲ့အထိဖြစ်တယ်အဲ့တော့လူတွေကနာမဲအဲ့ပေါ်မှာနာမဲရေးပေးရမယ်ဆိုတဲ့အခါကျတော့သူကစိုးရိမ်ပြီးတော့မှသူတို့ခိုင်းတဲ့ပါတီကိုပဲပေးရတဲ့သဘောတွေဖြစ်နေတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ဒီ NLD ကတွားကန့်ကွက်ကန့်ကွက်တဲ့အခါကျတော့အဲ့ဒါကိုဒီကနေ့ထပ်ဖုံးဆက်လာတယ်။ခရိုင်ကော်မရှင်အထိတင်ပြတယ်ပြည်ပသားတွေကိုတော့ဒီတိုင်းပဲထားမယ်ဆိုပြီးတော့သူတို့ကပြောတယ်။တကယ်တော့ဥပဒေရဒီလိုလုပ်လို့မရဘူးပေါ့ဗျာ။နောက်ပြီးတော့လည်းပဲရခိုင်မဲ့လည်းပဲဒီလိုပဲအခုကြိုတင်မဲ့ကောက်တဲ့နေရာမှာရခိုင်ဖြိုးကဒီမဲယုံရက်ကြီးကော်မရှင်နေနဲ့ဥပပေါင်းပြီးတော့မှချက်ခံရေးကိုမဲပေးဖို့ဆိုပြီးတော့လိုက်ပြီးတော့စီယုံနာမျိုးဖိအားပေးတာမျိုးလုပ်နေတာဒီသတင်းတွေကြားတယ်ခင်ဗျာ။
ဟုတ်ကဲ့မနက်ဖြန်ရွေးကောက်ပွဲနေ့မှာရောဒီလိုမဲမယိုမသားလှုပ်လို့ရနိုင်မဲ့အခြေအနေရှိလားခင်ဗျာ
ဥပဒေမှာတော့မယိုမသားလှုပ်ဖို့အခွင့်အရေးမပေးထားဘူးသို့တော်လည်းပဲလူတွေအနေနဲ့လှုပ်လို့ရတယ်ပေါ့ဗျာခေါလာဟာလာတစ်ခုကြားတာကတော့မဲပြားအတုတွေလှုပ်ထားတယ်အဲ့ဒီအတုတွေအပေါ်မှာ NLD ကိုရိုက်ထားတယ်ပြီးတော့မှအဲ့ဒီမဲပြားတွေကိုအစ်စ်နဲ့ညှက်ပြီးတော့မဲပုံတွေကိုထည့်မယ်ဒါခေါလာဟာလာပေါ့လေပြောနေတာအတိတ်ပဲကတော့ NLD ကမဲအတုတွေလှုပ်ပြီးပုံတွေထည့်တယ်ဆိုတဲ့ဆွဆွဲကြင်တာမျိုးဒါမျိုးတော့ပြောတာကြားရတယ်ဗျာဒါပေမဲ့လို့ကျွန်တော်ဒီဥပဒေကိုလေ့လာကြည့်တဲ့အခါကျတော့ဒါမျိုးလုပ်လို့ကမရဘူးကျွန်တော်တို့ဒီရွေးကောက်ပွဲနေ့မနေ့ဖြစ်ရမနေ့6နိုင်မထိုးခင်ငါးနိုင်ရက်နေစပြီးမဲယုံမှုကသူယူလာတဲ့မဲပြားတွေအားလုံးကိုကျွန်တော်တို့ဒီပါတီအသီးသီးကမဲယုံကိုယ်စားလှယ်တွေအရှိမတိပတ်ချင်းရည်ရမယ်ရည်ပြရမယ်တရက်ချင်းရည်တွက်ပြပြီးတော့သူယူလာတဲ့မဲတွေအားလုံးကိုပုံစံဆက်တက်မှာဒီမဲပြားလွတ်တွေကိုပတ်တန်းနေရတယ်ဥပမာပြည်သူလွတ်တော်အတွက်တစ်ထောင်ယူလာရင်တစ်ထောင်ပေါ့ဗျာအမျိုးသားလွတ်တော်အတွက်တစ်ထောင်ဆက်တဲ့အလုံးရှိမှသူကမှတ်ရတယ်။မှတ်ပြီးညက်နေကြတဲ့အခါကျတော့ကျွန်တော်တို့မဲဘုံကိုတွန်ပြီးတာနဲ့မဲဘုံကထွက်လာတဲ့မဲတွေကိုပြန်ပြီးတော့ရည်ရတယ်။အဲ့ဒါလိုရည်ပြီးရင်ဇပွဲပေါ်မှာမပေးရသေးတဲ့လက်ကြံမဲရဲ့မဲဘုံကမဲရဲ့ပေါင်းရင်မနဲ့ကယူလာတာနဲ့ကိုက်ရမယ်။ဒါမကိုက်လို့ပုံနေတာအတုတွေပေါ့ဗျာကျွန်တော်တို့ကဒါနောက်ဆွဲထုတ်ပြလို့ရပါတယ်အတုတွေအပယ်ပလိုက်လို့ရတယ်ပေါ့လေ။အဲ့တော့ဥပဒေမှာကတော့လိန်ဖို့အကွက်မရှိပါဘူး။ဥပဒေတိုင်းသာလုပ်မယ်ဆိုရင်တော့ဘာမှလိန်စရာလည်းမရှိဘူးတရားသဖြင့်ဖြစ်မှာပဲ။တို့တော့လည်းပဲအရေးကြီးတာကတော့ဗျာဒီလူပေါ့ဗျာနော်အများသောအဖြစ်မဲလိန်နဲ့မဲမတမမှုလို့ဆိုတော့လူတွေကလှုပ်တာဥပမာခုနလိုကြိုတင်မဲပေါ့ဗျာတော့ကြိုတင်မဲဆိုတာလူတွေကိုလွတ်လွတ်လပ်လပ်ပေးစီရမယ်ပေးဖို့အခွင့်အရေးပေးရမယ်အခုကော်မရှင်ကိုယ်တိုင်ကကိုပါတီတစ်ခုနဲ့ပူးပေါင်းပြီးတော့မှဘယ်သူ့ကိုပေးပါဘယ်ဝါကိုပေးပါဆိုတာမျိုးလုပ်နေတဲ့အခါကျတော့ဒါလူကညစ်တာပေါ့ဗျာအဲ့တော့ဒါတွေလည်းပဲကျွန်တော်တို့ဟိုဖော်လို့တော့ရပါတယ်ဥပဒေရဥပမာကျွန်တော်တို့မနေ့ဖြန်ညနေ၄နာရီကြာရင်မဲယုံမှာမဲတွေဖောက်ပြီးရည်မယ်အဲ့ဒါလိုမဲကိုဖောက်ရပထမဦးဆုံးမဲယုံမှာဖောက်ရမယ်ပုံကတော့ကြိုတင်မဲဘုံကိုဖောက်ရမှာအဲ့တော့အဲ့ဒီကြိုတင်မဲဘုံကိုဖောက်လိုက်တဲ့အခါမှာကျွန်တော်တို့ကမဲပြားအရေးအတွက်ကိုဆက်လိုက်လို့ရှိရင်ကြိုတင်မဲဘလောက်ပေးထားသလဲအဲ့တော့စည်ရင်းကပုံစံ73မှာရှိတယ်အဲ့တော့ပုံနဲ့ကမဲနဲ့စည်ရင်းကိုကျွန်တော်တို့ကြိုက်ကြည့်လိုက်ရင်ကျွန်တော်တို့ကလွယ်လွယ်လေးသိတယ်စည်ရင်းမှာလူ90ပေးရင်ပုံနဲ့မှာ90ပဲရှိရမယ်ပိုနေရင်မဲခိုးထားပြီဆိုတော့ကျွန်တော်တို့ကလွယ်လွယ်လေးဖမ်းလို့ရတယ်တကယ်လို့ပုံနေမှာရှိတဲ့မဲအရေးအတွက်နဲ့စည်ရင်းနဲ့ကြိုက်နေရင်လည်းပဲဒါကိုမှန်တယ်လို့ပြောလို့မရသေးဘူးမဲမတမမှုရှိနိုင်တယ်အဲ့ဒါကတော့ကျွန်တော်တို့ကလူခိုးတယ်လို့ခေါ်တယ်ဗျအလွယ်ပေါ့လေမဲခိုးတယ်လို့မပြောဘူးလူခိုးတယ်လူခိုးတယ်ဆိုတာကဒီကြိုတင်မဲပေးခွင့်မရှိတဲ့လူတွေကိုကျွန်တော်တို့ကစည်ရင်းထဲမှာထည့်လိုက်တယ်ထည့်ပြီးတော့မှမဲပါယူလိုက်တယ်ဥမာလူနိုင်နေပေါ့ဗျာကိုနိုင်တဲ့လူကိုလာလာခဲကြိုတင်မဲထည့်ဗျာဆိုပြီးတော့ကိုပြောတဲ့လူကိုထည့်ခိုင်းလိုက်တယ်မဲကိုထည့်လိုက်တယ်နာမည်လည်းရေးလိုက်တယ်အဲ့တော့တကယ်တော့ကြိုတင်မဲဆိုတာလူတိုင်းပေးလို့မရဘူးသူကတိတိကျကျသတ်မှတ်ထားတယ်ကျွန်တော်တို့ကိုမျိုးပဲပေါ့ဗျာဒီရက်ွက်အတွက်မှနေတဲ့လူဆိုရင်ဒီလူကိုမျိုးပဲကြိုတင်မဲ့ပေးလို့ရတယ်ကိုမျိုးနဲ့ကြော်တဲ့ဟာတွေပေးလို့မရဘူးဥပမာကိုမျိုးဆိုတာကဗျာခရီးသွားဖို့ရှိတဲ့လူပေးလို့ရတယ်အနာကြီးရောဂါစေပေးလို့ရတယ်အိပ်ရတဲ့လဲနေတဲ့ဒါမကျတဲ့လူပေးလို့ရတယ်အသက်သိကြီးတဲ့လူပေးလို့ရတယ်မိဖွားနေတဲ့အမျိုးသမီးပေးလို့ရမယ်မတန်ဆွမ်းလူပေးလို့ရမယ်အချုပ်ထဲရောက်နေတဲ့လူဆေးရုံရောက်နေတဲ့လူနဲ့ရေးကောက်ပွဲနေမှာမဲယုံမှာတာဝန်ကျမဲ့လူလုံညုံရေးတာဝန်ကျမဲ့ရဲဆိုတော့ဒီကိုမျိုးပဲသူကအတိအကျသတ်မှတ်ထားတယ်အဲ့တော့အဲ့ဒီကိုမျိုးတဲ့မှာမပါတဲ့လူတွေရဲ့စည်ရင်ပုံစံ73ပါတွေ့ပြီဆိုရင်ဒီပုံနဲ့ကမဲတွေအားလုံးကိုပယ်ဖြတ်ပေးပါလို့ကျွန်တော်တို့ကတောင်းဆိုလို့ရတယ်။အလားတူအဝေးကပေးတဲ့ကြိုတင်မဲတွေရှိတယ်။အဲ့တော့အဝေးကပေးတဲ့ကြိုတင်မဲကလည်းတိတိကျကျသတ်မှတ်ထားတယ်ခုနှစ်မျိုးပဲဗျ။ရှင်းသားရောက်သတ်မှတ်တော်သားတွေပေးလို့ရတယ်။အဲ့တော့ရှင်းသားမရောက်ဘဲတက်ထက်မှနေတဲ့တက်သားတွေတက်သားတွေရဲ့ဒီအိမ်တော်ဘက်တွေစနီးသားတွေတပ်သမီးတွေရှိရမဲတွေယူရင်ဒါတွေအားလုံးလည်းကျွန်တော်တို့ကပြန်ပြီးတော့တရားမဝင်ပယ်ဖြတ်ပေးဖို့တောင်းဆိုလို့ရပါတယ်
။ဟုတ်ကဲ့ဆရာအရင်ပြောဘူးတဲ့ဒီမဲပေးမဲ့လူနဲ့မဲပေးချိန်ကန့်တတ်ချက်ကြောင့်ပူရှာနေတဲ့လူတွေဖြစ်မဲ့အလားအလာရောအခုနောက်ပိုင်းအခြေအနေတိုးတက်မှုပါရှိလဲခင်ဗျာ
ကျွန်တော်တို့အခုတရေနောက်ပိုင်းကြားတဲ့ဟာကအဲ့ဒီလိုလူများတဲ့မဲယုံနေပါတဲ့မဲလက်မှတ်ထုတ်ဖို့စပွဲကိုပြည်သူ့လွတ်တော်တဲ့ခါတိုင်းဆိုသူကတစ်လုံးထားမယ်ပေါ့လေအဲ့နှလုံးထားပေးမယ်သုံးလုံးထားပေးမယ်တဲ့ လားလူပဲမြို့သားလွတ်တော်တို့လည်းအဲ့လိုမဲထုတ်မဲ့နေရာကိုသူကခွဲလိုက်မယ်ပေါ့တုံးလေးနေရာခွဲပေးလိုက်မယ်မဲပုံးတွေကိုလည်းအများကြီးထားပေးမယ်မဲပေးမဲ့ချုပ်ဝဲခန်းကိုလည်းအများကြီးလုပ်ပေးမယ်လို့သူကပြောတယ်အဲ့တော့ဒီနည်းနဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်တော့ဟောအချိန်တိုးတိုးအတွက်မှာတပြိုင်နဲ့စပွဲသုံးပွဲဆိုတပြိုင်နဲ့လူ၃ယောက်၃ယောက်မဲပေးလို့ရနိုင်မယ်သဘောရှိတယ်ဒါပေမဲ့ပြဿနာပဲမှာသွားတွေ့နိုင်တယ်လဲဆိုတော့မဲကြီးတဲ့နေရာကျတော့ကျွန်တော်တို့ကအဲ့ဒီလိုအဆိုင်ခွဲလို့မရတော့ဘူးမဲရုံတေုံမှာမဲရုံမှာတယောက်ပဲရှိတယ်သူကနေဥဆောင်ပြီးရေးရမှာဆိုတော့မဲဘုံကလည်းအနည်းဆုံး၄ဘုံရှိမှာမဲဘုံတစ်ဘုံ၃တောင်ဆိုလို့ရှိရင်တော့မဲဘုံ၄ဘုံဆိုရင်တော့တပေါင်းလောက်အထိသူရေးရတော့မယ်အဲ့ဒီမဲတပေါင်းလောက်ရေးဖို့ကိစ္စကတော့ဘယ်လို့မှဒီကျွန်တော်တို့၁၂နာရီ၁နာရီလောက်ညနေပြီးမှမဟုတ်ဘူးနောက်တစ်နေ့မနေ့အထိအချိန်ကူးကျင်တော့ကူးသွားမယ်တော်တော်ပင်ပင်ပတ်ပတ်တော့လောက်ရမယ်ပေါ့ဗျာအဓိကကတော့နည်းနည်းလေးအစီအစဉ်နဲ့ညံ့ဖြစ်နေမနောမဲယုံများများလေးခွဲပြီးလှုပ်လိုက်လို့ရှိရင်အချိန်တိုတိုနဲ့ပြီးနိုင်တယ်အဲ့တော့အဲ့ဒါကိုမဲယုံကိုနည်းနည်းလေးလှုပ်လိုက်တဲ့အခါကျတော့အချိန်ကိုကျွန်တော်တို့အများကြီးသုံးရမယ်သဘောဖြစ်သွားတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့တော့ကျွန်တော်မနေ့ကစောင့်ကြည့်တာပေါ့ဆရာ
ကြည့်ရတာပေါ့ဗျာတော်မနေ့ကညနေဟုတ်ပြီကိုခင်ဗျာဆိုရင်